ဒီသောဆိုင်ရာလုံခြုံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အကြံဖက်နှိမ်နှင်းမှုတွေအကြောင်းထုတ်ဖော်ပြောဆိုဝေဖန်ဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယနိုင်ငံ Express သတင်းဌာနကရေးသားပါတယ်။ရေစီနာဒါလော့ဂ်လို့ခေါ်တဲ့အဲ့ဒီသုံးနိုင်ငံဆွေးနွေးပွဲမှာပြင်သစ်နိုင်ငံညာရေးဝန်ကြီးယွန်အေးဖလီဒရီယန်ကထိန်းသိမ်းခံနေရတဲ့ဒေါန်ဆန်းစုကြည်နဲ့အတ ဆိုးဝါးတိုက်ခိုက်မှုတစ်ခုဖြစ်ကြောင်းနဲ့စစ်ကောင်စီကိုနိုင်ငံတကာကဆက်ပြီးတော့ဖိအားပေးသွားဖို့လိုတယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံညာရေးဝန်ကြီးပေးညာလည်းမြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အတူလက်တွဲအလုပ်လုပ်ဖို့လိုအပ်ကြောင်းနဲ့လာမယ့်သတင်းပတ်အစောပိုင်းမှာကျင်းပမယ်။အာဆီယံခေါင်းဆောင်တွေရဲ့မြန်မာအရေ ဒီနေ့ကျွန်တော်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တို့ကအာရှနဲ့တရုတ်တ နိုင်သည့်ရောဂါကူးစက်မှုတွေထပ်ပြီးတော့မြင့်တက်လာတဲ့အခြေအနေတွေကြောင့်အော်စတြေးလျနိုင်ငံသားကြီးဝင်ကြီးဖိန်းနာဒေးလီကိုတွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းခဲ့ပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲကိုဗီဒီယိုကတစ်ဆင့်ပြောင်းလဲကျင်းပနေတာဖြစ်ပါတယ်ရှင်။